ကင်းနီတီနယ်လွိုက်ကော့အရှိဘက်စစ်ဘေးရှောင်စခန်းတစ်ခုကိုဒီဇင်ဘာလ31ရက်မနေ့ညကစစ်ကောင်စီတပ်ကလေရင်နဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်လို့ကလေးငယ်တက်ဦးပါဝင်တေဆုံးသူ3ဦးထိရှိပြီးတော့3ဦးထက်မနည်းပြင်းပြင်းထန်ထန်ဒဏ်ရာရရှိတယ်လို့ကင်းနီအမျိုးသားများကာကွယ်ရေးတပ်နဲ့ကင်းနီလူခွင့်ရေးအဖွဲ့က VOA ကိုပြောပါရယ်နှစ်တစ်ကူပွဲတော်ရဲ့စစ်ရှောင်စခန်းတွေမှာခရိယံဘာသာဝင်တွေဝတ်ပြုဆူတောင်းဖို့ပြင်ဆင်နေချိန်မှာဘုံကျဲတိုက်ခိုက်ခံရတာပါရန်ကုန်ကသတင်းပေးပို့ထားတာကိုမခင်လေးကပြောပြမှာပါရှင်
ဒီဇင်ဘာလ31ရက်မနေ့ညနေ4နာရီလောက်မှာရိုက်ကော်မြို့နယ်အရှိတ်ဘက်မှာရှိတဲ့ဒေတာအခေါ်စင်စခန်းစစ်ဘေးရှောင်စခန်းကိုစစ်ကောင်စီတပ်ကလေရင်နဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်တဦးအပါအဝင်3ဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီလူအခွင့်ရေးတည်ထောင်သူဗညာခွန်အောင်က VOE ကိုပြောပါတယ်
အနည်းဆုံးနဲ့ကြိမ်ဟောဝဲပြံတော့မှဘုံကျဲတိုတိုက်ခိုက်အဲ့ဒီမှာချစ်ချင်းမို့ပေါ့နော်တကြီးပိုင်းအမျိုးသမီးတူပွချင်းပြီးတည်ဆုံးတယ်နောက်ပြီးတော့မှပြင်းထန်တဲ့တန်ရာ3ဦးပေါ့နော်ထဲက3နှစ်အရွယ်ပေါ့နော်ကလေးငယ်လေးပေါ့နော်ဘာဖိုက်ကိုထိတော့ပေါ့နော်ဘိုက်ပွင့်သွားတဲ့တူဦးရဲ့နောက်ပြီးတော့မှ50နှစ်အရွယ်အတော်တယောက်ပေါ့နော်ဟိုခြေတော့ပြတ်လူနီးပါပေါ့နော်အဲ့ဒါအဲ့ဒီနူဦးကဆွေယုံကိုလွဲပြောင်းပြီးတဲ့ကာလမှာပဲထပ်မံဆုံးသွားတော့ပေါ့နော်အဲ့တော့ကိုလုံးက3ဦးဆုံးသွားတယ်လို့ပြောလို့ရတော့အလုံးကမျိုးသမီးတွေပဲပေါ့နော်နောက်ပြီးတော့မှကျွန်တော်တို့ဒီဥကောင်းကိုထိမှန်တဲ့တယောက်ကလည်းအခုချိန်ထိတော့ဆွေးရမကူတက်နေရတယ်နောက်ပြီးတော့မှနည်းနည်းပါပါပေါ့နော်ထိခိုက်တန်ရာသူနူဦးလည်းရှိပါသေးတယ်လောလောဆယ်ကတော့အလုံးကတော့တည်ဆုံးသူကတော့3ဦးဖြစ်သွားပြီးတော့မှဆွေးရုံမှာဟိုဆဲကူတက်နေတဲ့လူနဲ့3ဦးတော့ရှိပါတယ်ဟုတ်ဟုတ
်လေရင်ဘုံကျဲမှုအတွင်းမှာပွဲချင်းပြီးအမျိုးသမီးတူဦးတည်ဆုံးခဲ့ပြီးပြင်းထန်ဒဏ်ရာရရှိသူတွေဆွေးရုံကိုလွှဲပြောင်းနေစင်ပါပဲနောက်ထပ်နှစ်ဦးထပ်မံတည်ဆုံးနေတာမို့တည်ဆုံးသူ၃ဦးထိတိုးလာတာလို့ကရင်နီလူအခွင့်ရေးတည်ထောင်သူဗညာခွန်အောင်ကပြောပါတယ်။နှစ်တကူပွဲတော်ရဲ့စစ်ဆောင်စခန်းတွေမှာခရီးယံဘာသာဝင်တွေဝတ်ပြုဆူတောင်းမှုပြင်ဆင်နေချိန်မှာပဲဘုံကျဲတိုက်ခိုက်တာကိုခံခဲ့ရတာလို့သိရပါတယ်။အလားတူဒီဇင်ဘာ31ရက်မနေ့ည12နာရီမတိုင်ခင်ဒီမော့ဆူမြို့နယ်အနောက်ဘက်မှာလည်းလေရင်နဲ့ဘုံကျဲတိုက်ခိုက်ခံရတယ်လို့ကရင်နီလူအခွင့်ရေးတည်ထောင်သူဗညာခွန်အောင်က VOA ကိုပြောပါတယ်။အဲ့ဒီနေရာမှာထိခိုက်မှုအခြေအနေကိုတော့မရှိဘူးလို့ပြောပါတယ်။ရိုက်ကော်မြို့နယ်အရှိတ်ဘက်ဒေသအခေါ်စင်စခန်းစစ်ဘေးရှောင်စခန်းကဈေးဆိုင်တစ်ဝိုက်မှာတော့စစ်ကောင်စီကလေရင်နဲ့နှစ်ကြိမ်တိုင်တိုင်ဘုံကျဲတိုက်ခိုက်ခဲ့တာလို့ကရင်နီမျိုးသားများကာကွယ်တပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုမနေ့ညပိုင်းမှာပြောဆိုပါတယ်
။ဒီကြောင်တိုက်ခိုက်ခံရပြီဆိုလို့ရှိရင်တော့အနည်းနာတစ်ဝိုက်ကတော့ထပ်ပြီးတော့နေထိုင်ဖို့ကျွန်တော်ရေးရရပေါ့နော်ဆိုရင်တာမျိုးတွေရှိပါတယ်ပေါ့နော်အဲ့တော့ပို့ပြီးတော့မှဟိုလုံခြုံတဲ့နေရာကိုရှေ့ပြောင်းတာမျိုးတွေရှိပါတယ်ဗ
ျစစ်ဘေးရှောင်စခန်းဤတစ်ဝိုက်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ဘေးရှောင်ပြည်သူတွေစုဝေးခိုလုံနေတဲ့နေရာကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောပါတယ်မနေ့ကလင်းရင်၃ဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီရဲ့တရားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားမှုဦးဇာနီမောင်ကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပြီးမဲ့လက်ခံဖြေဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့ဒီဇင်ဘာ28ရက်နေ့ကကယားရှမ်းနယ်စပ်မှာရှိတဲ့ဖဲခုံမြို့နယ်ပီကင်းရွာကိုစစ်ကောင်စီတပ်ကပေါင်900ဘုံကျဲတိုက်ခိုက်လို့အရဲသား၄ဦးထပ်မံထိခိုက်ဒဏ်ရာရရှိပြီးနေအိမ်တချို့ပျက်စီးခဲ့ပါတယ်အခုနောက်ပိုင်းစစ်ကောင်စီတပ်ကလက်နက်ကြီးဒရုန်းနဲ့လေယာဉ်အသုံးပြုပြီးနေစဉ်နဲ့အမျှပစ်ခတ်တိုက်ခိုက်နေကလုံခြုံရေးစိုးရိမ်နေရတယ်လို့စစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံတွေကပြောပါရရှင်